Bangladesh နဲ့မြန်မာနှစ်နိုင်ငံကြားကနေဆက်မြင့်ဒေသမှာရှိနေကြတဲ့ Rohingya Muslim တွေကမြန်မာအစိုးရစီစဉ်နေတဲ့ပြန်လည်လက်ခံရေးနေရာချထားရေးအစီအစဉ်ကိုလက်မခံနိုင်ဘူးလို့ပြောနေကြပါတယ်။မြန်မာပြည်ကိုသူတို့ပြန်လာတဲ့အခါမှာရရှိအချင်းချခံထားရတယ်လို့ဖြစ်နေမှာစိုးရင်တို့အခုလိုညှင်းပေးရတာလို့လည်းဆိုပါတယ်။အကြောင်းစုံကိုကိုကျော်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်
။ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြတဲ့ Rohingya Muslim 3,000 နီးပါးထဲမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအကြားကနေဆက်မြင့်ဒေသမှာခိုလုံနေကြတဲ့သူတွေက 6,000 လောက်ရှိနေပါတယ်။ဒီလူတွေကိုမြန်မာနိုင်ငံထဲပြန်လာဖို့မြန်မာအာဏာပိုင်ဘက်ကပြောဆိုနေပေမဲ့အခုချိန်ထိသူတို့ပြန်မလာကြသေးပါဘူး။သူတို့ကဒီနေရာကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုလည်းဆက်ပြီးတော့သွားမှာမဟုတ်ဘူးလို့နေဆက်မြင့်ဒေသရောက်ရိုဟင်ညာတွေရဲ့ခေါင်းဆောင်အသက်50နှစ်အရွယ်ဒီလ်မိုဟာမက်ကပြောပါတယ
်။ We have no intention to enter Bangladesh. We are not Bengali.So we are Myanmar
origin. ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကိုဝင်ပြီးတော့နေဖို့လဲအစီအစဉ်မရှိပါဘူး။ကျွန်တော်တို့ကဘင်္ဂလီတွေလည်းမဟုတ်ပါဘူး။ကျွန်တော်တို့ဟာမူရင်းမြန်မာနိုင်ငံသားတွေပါ
။မြန်မာအစိုးရရဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေထဲမှာယာယီစခန်းတွေတိစောက်ထားတယ်ဆိုတာကြောင့်အဲ့ဒီစခန်းတွေထဲကိုရောက်သွားခဲ့ရင်အဲ့ဒီနေရာတွေဟာသူတို့အတွက်ရေရှည်ထိန်းသိမ်းစခန်းဖြစ်သွားမှာကိုလည်းရိုဟင်ညာတွေဘက်ကစိုးရိမ်နေကြပါလေ။မွန်တော့ခရိုင်အုတ်ချုပ်ရေးမှူးဦးရဲထွတ်ကတော့ရိုဟင်ညာတွေကိုအဲ့ဒီစခန်းတွေထဲမှာရေရှည်ထိန်းသိမ်းထားဖို့အစီအစဉ်မရှိပါဘူးလို့ဒရင်းနောက်တွေကိုစနေနေ့တုန်းကပြောခဲ့ပါတယ်။နေဆက်မြင့်ဒေတာရောက်ရိုဟင်ညာတွေရဲ့ခေါင်းဆောင်ဒီလ်မိုဟာမက်ကတော့မြန်မာအာဏာပိုင်ဘက်ကသူတို့ရဲ့လုံခြုံရေးအတွက်အာမခံချက်ပေးမှပဲသူတို့ပြန်လာခဲ့ကြမယ်။ပြန်လာတဲ့အခါမှာလဲဂျားစခန်းတွေမှာသူတို့မနေခြင်းဘူး။သူတို့အရင်တုန်းကနေထိုင်ခဲ့ကြတဲ့မူလနေရပ်ရင်းကိုပဲပြန်ကျင်တယ်လို့ဆိုပါတယ
်။ We want to live peacefully like other community in Myanmar not we don't need discrimination
မြန်မာနိုင်ငံကတခြားလူမှုအတိုင်းဝိုင်းတွေလိုပဲငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့နေထိုင်လိုပါတယ်ခွဲခြားဆက်ဆံခံရတာမျိုးကျွန်တော်တို့မလိုလားပါဘူ
းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားကနေဆက်မြင့်ဒေသမှာမြန်မာဘက်ချမ်းကတန်ဆူချိုးကာယံထားပြီးတော့ရိုဟင်ညာဒုက္ခသည်တွေကတန်ဆူချိုးရဲ့တစ်ဖက်ချမ်းမှာတဲတွေထိုးပြီးတော့နေနေကြတာပါအခုနောက်ပိုင်းမှာတော့မြန်မာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကိုလည်းအဲ့ဒီနေဆက်ဒေသမှာတိုးမြင့်ပြီးတော့ခြားထားတယ်လို့တစ်ဖက်ချမ်းမှာရောက်နေကြတဲ့ရိုဟင်ညာတွေကိုလည်းမြန်မာပြည်ဘက်ကိုပြန်လာကြဖို့မြန်မာအာဏာပိုင်တွေကမကြာခဏတိုက်တွန်းနေပါတယ်။ချိန်ထဲမှာပဲရိုဟင်ညာစစ်သွေးကြွတွေဟာဒုက္ခသည်စခန်းတွေထဲကိုစိတ်ဝင်နေတယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်။မောင်နှမမျိုးနဲ့အုတ်ချုပ်ရေးမှူးဦးမြင့်ခိုင်ကတော့ဒေသတွင်းမှာပြန်လည်တည်ဆောက်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကြောင်းသတင်းတောက်တွေကိုရှင်းပြပါတယ်
။ပထမကရွာတွေကဒီစနစ်မကျခဲ့ဘူး။စနစ်မကျခဲ့ဘူး။ရွာတွေတည်ခဲ့တာညပေါင်းဆိုတာသူတို့စေကနေကြကနေရှိပါဘူး။စနစ်မကျခဲ့တဲ့ကားတွေသွားလို့မရဘူး။ဒါအတိတ်ကာလဖြစ်ခဲ့တာ။နိုင်ငံမှာကြာရင်ကျွန်တော် village plan လာရှိကားကြီးသွားလို့ရမယ်။ဒီကန်နေရှိမယ်၊ကျောင်းနေရှိမယ်။စနစ်ကြတဲ့ရွာတွေပြန်လည်တည်ထောက်ပေးပါ
။နေဆံမြင့်ဒေသရောက်ရိုဟင်ညာတွေကိုလောလောဆယ် ICRC လို့ခေါ်တဲ့နိုင်ငံတကာကြက်ချင်ဒီအဖွဲ့ကအထောက်ပံ့နေပေးနေပါတယ်။မြန်မာစိုးရဘက်ကရိုဟင်ညာဒုက္ခသည်တွေပြန်လာရေးအတွက်အစဉ်အသင့်ဖြစ်နေပြီးလက်ခံကြိုဆိုရေးဌာနတွေနဲ့ပြန်လည်နေရာချထားရေးအတွက်တည်ဆောက်မှုတွေလုပ်ဆောင်နေကြတယ်ဆိုပေမဲ့ထွက်ပြေးသွားခဲ့ကြတဲ့ရိုဟင်ညာတွေအခုချိန်ထိတယောက်မှပြန်မလာကြသေးပါဘူး။ပြန်မလာတဲ့အပြင်အခုလာထဲမှာကိုပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတဲ့သူတွေဆက်ပြီးတော့ရှိနေတော့မယ်လို့ကုလသမဂ္ဂဘက်ကပြောဆိုနေပါတယ်